အစ္စရေးနိုင်ငံမှာဒီကနေ့ရွေးကောက်ပွဲတွေကျင်းပတော့မှာပါ။အာနာကိုဆယ်စုနှစ်နဲ့ချီပြီးတော့ထိန်းထားခဲ့တဲ့ဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟုအတွက်အခုဒီချိန်ရွေးကောက်ပွဲကလွယ်လွယ်နဲ့နိုင်ရဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ကြုံနေရပါတယ်။အဓိကအတိုက်ခံကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန်စ်ကကိုလည်းဒီအစ္စရေးလူထုကတော်တော်လေးသဘောကျနေတာမို့ဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲတွေကဝန်ကြီးချုပ်နေရာအတွက်အကျိတ်နဲ့ရှင်ပြန်ကြလိမ့်မယ်ဆိုတဲ့အကြောင်းကန်ပရမီယာရဲ့သတင်းကိုကျွန်တော်ဆက်ပြီးတော့ပြောပါမယ်။လက်ရှိအစ္စရေးဝန်ကြီးချုပ်နတန်ယာဟုရဲ့လီကုတ်ပါတီနဲ့ပြိုင်ဘက်ဘန်နီဂန်စ်ရဲ့အဖြူနဲ့အပြာပါတီကအမှတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်အတွက်ရမယ့်နေရာတွေကမတိမ်မြင့်ရှိနေတယ်လို့လူထုသဘောထားကောက်ခံမှုတွေမှာဖော်ပြနေပါတယ်။ဒီတိုင်းလာဆိုလို့ရှိရင်အသက်69နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်နတန်ယာဟုကအနိုင်ရမယ့်သဘောရှိနေပါတယ်။သူ့ပါတီကလက်ရာရင်းပါတီငယ်တွေနဲ့မဟာမိတ်လုပ်ပြီးတော့ညွန်ပေါင်းဖွဲ့ထားတာပါ။ဒီဒီချိန်လဲသူ့ပဲနိုင်မယ်ဆိုရင်နတန်ယာဟုရဲ့ဝန်ကြီးချုပ်တက်တန်းက5ချိန်ဖြစ်သွားတော့မှာပါ။Time of Israel သတင်းစာရဲ့ editor David Horovitz ကညွန်ပေါင်းဖွင့်နိုင်တဲ့သူကအတားရလိမ့်မယ်လို့ဆိုပါတယ
် People think if you get more seats than the other party you win an election not in Israel because there's multi-party coalitions and therefore
တခြားပါတီတွေအများကြီးပိုရထားတယ်ဆိုရင်ရွေးကောက်ပွဲမှာအနိုင်ရပြီလို့လူတွေကထင်ကြပါတယ် Israel မှာကတော့အဲ့လိုမဟုတ်ပါဘူးဘာကြောင့်လဲဆိုတော့ Israel မှာပါတီစုံညွန်ပေါင်းတွေရှိတာကြောင့်ပါအဲ့ဒါကြောင့်ညွန်ပေါင်းပါတီဖွင့်နိုင်တဲ့သူကအနိုင်ရမှာပါပဲအတိုက်အခံကင်းစရာအဖြူနဲ့အမဲမဟာဗိတ်ပါတီကတော့ဒီလိုညွန်ပေါင်းဖွင့်နိုင်မယ့်ပုံမပေါ်ပါဘူး
လာရင်းနဲ့ချီပြီးတော့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုလုပ်ခဲ့တာတွေကတော့အဆုံးသတ်ပါပြီ။ဝန်ကြီးချုပ်နတန်ယာဟုကသူနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဆက်ဆံရေးဟာနိမ့်နိမ့်ကက်ကက်ရှိတယ်ဆိုတဲ့အကြောင်းမဲဆန္ဒရှင်တွေကိုသူကထပ်ပြီးတော့သတိပေးနေပါတယ
်။ Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
Israel ဟာအိမ်ယူတော်မှာတာဝန်ယူခဲ့ကြတဲ့အမေရိကန်သမ္မတတွေတော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံပါ။ဒါပေမဲ့သမ္မတထရန့်ထက်ပိုကောင်းတဲ့အမေရိကန်သမ္မတအစ္စရေးအတွက်မရှိခဲ့ပါဘူး
။သူ့ရဲ့မြစ်တရခံတိုက်တွန်းမှုကြောင့်အီရန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်တယ်လို့နေတုန်းကပဲသမ္မတထရန့်ကကြေညာခဲ့တဲ့ပေါ်ဝန်ကြီးချုပ်နတန်ယာဟုကကျေးဇူးတင်နေပါတယ်။သမ္မတထရန့်ရဲ့နှစ်နှစ်ကြာအုပ်ချုပ်မှုကာလအတွင်းနတန်ယာဟုရဲ့တခြားမြစ်တရခံတိုက်တွန်းမှုတွေကိုလည်းသမ္မတထရန့်ကလက်ခံခဲ့တာပါ။စီးရီးယားနဲ့နယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ဂိုလန်ကုန်းမြင့်ကိုအစ္စရေးရဲ့ပိုင်နယ်လို့အမေရိကန်ကအတိအမှတ်ပြုခဲ့တာဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိအမှတ်ပြုပြီးတော့အမေရိကန်တာဝန်ကိုလည်းတယ်အဗီးမြို့ကနေပြီးတော့ဂျေရုဆလင်ကိုပြောင်းလဲခဲ့တာအပြင်အီရန်ရဲ့နျူကလ িয়ার လက်နက်ဆိုင်ရာသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတွေကနတန်ယာဟုရဲ့တိုက်တွန်းချက်တွေဖြစ်ပါတယ်နတန်ယာဟုဟာအဂရီလိုက်စားမှုတွေနဲ့ဆွဲချက်တင်ခံရတာဖြစ်ပေမဲ့လည်းဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုထောက်ခံကြတဲ့ရှေးဥစွဲမဲဆန္ဒရှင်တွေကအခုရဲ့ပိုင်းတွေအတွင်းမှာပဲမေ့ပစ်လိုက်ကြပါပြီနောက်ဖက်ကမ်းခြေမှာအစ္စရေးတို့ရဲ့နယ်မြေတိုးချဲ့သိမ်းပိုက်ခြေချမှုတွေကိုအခိုင်အမာလုပ်မယ်လို့နတန်ယာဟုကပြောခဲ့ပြီးတဲ့နောက်ပိုင်းသူ့ကိုပြန်ပြီးတော့ထောက်ခံလာကြတာပါတကယ်လို့အစ္စရေးတို့ရဲ့အဲ့ဒီနယ်မြေတိုးချဲ့ခြေချမှုတွေသာကြဲကြဲပြန့်ပြန့်ဖြစ်လာမယ်ဆိုရင်လွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိစ္စကမျှော်လင့်ချက်ကုံသွားနိုင်ပါတယ်နတန်ယာဟုရဲ့ဂရိကွတ်တွေကတာဝန်မဲ့ရကြတယ်လို့အသက်59နှစ်ရှိပြီဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းထိုက်ခံကောင်းဆောင်ဘန်နီဂန်စ်ကဝေဖန်ပါတယ်သူကအစ္စရေးရဲ့နယ်မြေတိမ်ပဲ့မှုကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုနဲ့လှုပ်ဆောင်တဲ့ညီညာရေးသဘောတူညီချက်ကိုသဘောကျတဲ့သူပါ။နတန်ယာဟုအနေနဲ့အာဏာဆောင်ရမယ့်အချိန်ကိုရောက်နေပြီးအစ္စရေးရဲ့အင်အားတွေကိုတစုတစည်းတည်းဖြစ်အောင်လုပ်မယ်လို့ဘန်နီဂန်စ်ကပြောနေပါတယ်။အစ္စရေးအနေနဲ့တစုတစည်းတည်းရှိပြီးတော့အဆက်ဆက်ရှိရှိနဲ့မျှော်လင့်ချက်ရှိတဲ့လမ်းကိုရွေးမလား။အစွန်းရောက်မဲ့လမ်းကိုရွေးမလားဆိုတာဆုံးဖြတ်ဖို့လိုနေပြီလို့လည်းသူကဆိုပါတယ်။တကယ်လို့များဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနတန်ယာဟုပဲထပ်ပြီးတော့နိုင်မယ်ဆိုရင်တော့သူဟာအစ္စရေးနိုင်ငံကိုထူထောင်ခဲ့တဲ့ဒေးဗစ်ဘန်ဂူရောင်းထက်ကိုကျော်လွန်ပြီးတော့အစ္စရေးရဲ့အုပ်ချုပ်မှုတက်တန်းအကြဆုံးခေါင်းဆောင်ဖြစ်သွားပါလိမ့်မယ်